32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American အတန်ကနေဗုဒ္ဓဘုနေ့နေ့နဲ့ခေမြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ဒုတိယပိုင်းနိုင်ယူဝဲအစီအစဉ်မှာနားဆင်ရမှာကတော့
ဒီကတော့ကျွန်တော်ကျင်းဝက်ပိုင်းတွေပါပဲစေနာတွေပါပဲကျွန်တော်တို့ရေးလိုက်သားလိုက်တဲ့ဟာတွေကဟလာကျွန်တော်တို့ဒီတစ်ဖက်ကိုရောက်သွားတဲ့အခါမှာတစ်ဖက်လူတွေယူရောက်သွားတဲ့အခါမှာအန်တမဟလာကိုကိုတိုင
်းအင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေကိုတိုင်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းပြန်ပြီးတော့ကျမတို့ထုတ်လွှင့်ပေးမှာပါဒါအပြင်နည်းနည်းခေအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုတော့ဦးဆန်မိုးဝေနဲ့ဒေါ်လလတန်တို့ကပြောပြမှာပါရှင်
Facebook outage ripple across Myanmar after violence clashes. အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံတဝန်း internet Facebook လူမှုကွန်ရက်ပြတ်တောက်သွားတယ်ဆိုပြီးတော့ကြေရက်ခဲ့တဲ့အကြောင်းခေါင်းစဉ်တက်ပြီးတော့ cnet.com online စာမျက်နှာမှာဆောင်းပါးရှင် Dara Kha ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြခြင်းပါတယ်။လူ2ယောက်တေဆုံးပြီးတော့14ယောက်ဒဏ်ရာရခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြည်ပခန့်တွေဖြစ်ပွားခဲ့ပြီးတဲ့နောက်나이အတန်းကြာမှာလူမှုကွန်ရက်ဆက်သွယ်မှုတွေပြတ်တောက်သွားခဲ့ရတာကိုကြုံခဲ့ရတယ်လို့ Facebook အသုံးပြုသူတွေကပြောတဲ့ကြောင်း The Wall Street Journal မှာဖော်ပြထားပါတယ်။မြန်မာအစိုးရကကြာသပတေးနေ့မှာအခင်းဖြစ်ပွားတဲ့မြို့နယ်တွေကိုညမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့တစ်ချိန်တည်းလို့လို့မှာပဲ Facebook ကွန်ရက်ဆက်သွယ်မှုတွေစတင်ပြတ်တောက်သွားတယ်လို့ဆိုပါတယ်။ Twitter လူမှုကွန်ရက်အသုံးပြုသူတော်တော်များများကလည်းချိတ်ဆက်မှုတွေပြတ်တောက်သွားခဲ့တဲ့ကာလဟာ2နာရီကနေ6နာရီလောက်ထိကြာမြင့်တယ်လို့ပြောကြပါတယ်။မြန်မာနိုင်ငံမှာ Facebook တုံးဆွဲရတာပြတ်တောင်းပြတ်တောင်းဖြစ်နေတဲ့ဆိုတဲ့အကြောင်းကြားချက်တွေလက်ခံရရှိခဲ့တယ်လို့ Facebook ပြောခွင့်ရသူက CNET ကိုပြောပါတယ်။ဒါပေမဲ့ News နဲ့ပိုင်းမှာဘာမှချိုးရင်းချက်တွေမတွေ့ရဘူးလို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို CNET.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ HuffingtonPost.com မှာစောင့်ပါရှင် Susan Doubleton ကမြန်မာနိုင်ငံရဲ့ဒီမိုကရေစီရုံးကံမှုဟာအင်ချမ်းမြေဈေးကြီးမြင့်မှုရဲ့တစားကံဖြစ်နေပြီလို့ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။ကျွတ်တိခါပိုင်းနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာဘယ်တော့မှမလွယ်ကူခဲ့တဲ့မြန်မာနိုင်ငံမှာရန်ကုန်မြို့ရဲ့အင်ချမ်းမြေဈေးထိုးတက်နေတာဟာအဆိုးဆုံးတစ်ခုဖြစ်နေတယ်။ဒီအင်ချမ်းမြေဈေးထိုးတက်မှုကနေအကျိုးအရရှိဆုံးကတော့ကျွတ်တိခါမဆောင်ထိန်ကြသူတွေပဲဖြစ်ကြပြီးတစ်ဖက်မှာတော့ဒီတန်ကိုခံကြရတဲ့လူတွေကထွက်ပေါက်ရှိတဲ့လူတွေဖြစ်ကြတယ်လို့ရေးသားထားပါတယ်။ဥပမာ UNICEF ကုလသမဂ္ဂဌာနကအရင်ရုံးကန်ကနေပြောင်းရွှေ့ပြီးနောက်ထပ်အသင့်ငှားရမ်းရမှာအင်ငှားကသုံးစပြီးငှားရမ်းပြီးတစ်နှစ်ကိုဒေါ်လာတသန်းနီးပါးချခဲ့တဲ့အဆောက်အဦရဲ့အင်ရှင်ဟာတစ်ချိန်ကမြန်မာလူတို့ကိုရရဲ့ဆက်ဆက်နှိပ်ကုပ်ခဲ့တဲ့စစ်အစိုးရအဖွဲ့ဝင်ထိတ်တန်းခေါင်းဆောင်တစ်ဦးဖြစ်တဲ့ဗိုလ်ချုပ်ညွန့်တင်ရဲ့ဇနီးဖြစ်တယ်လို့ဆောင်းပါးရှင်ကရေးသားထားပါတယ်။ချမ်းမြေဈေးကိစ္စနဲ့ပတ်သက်လို့တရားမျှတမှုကိုအကဲဖြတ်ရမှာနှစ်ချက်ရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာအင်ယာမြေ60ရာခိုင်နှုန်းဟာစစ်တပ်ဒါမှမဟုတ်အငိမ့်စားစစ်တပ်အရာရှိဒါမှမဟုတ်ခရိုနီတွေကပိုင်ဆိုင်နေတာဖြစ်ပြီးဒုတိယကတော့ရန်ကုန်ရှိလွတ်နေတဲ့အစိုးရအဆောက်အဦတွေနဲ့နေလွတ်တွေဟာစစ်တပ်လွှမ်းမိုးတဲ့အစိုးရကပိုင်ဆိုင်နေတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ခုလိုမြန်မာနိုင်ငံမှာလာရောက်စီးပွားရေးလုပ်ငန်းကြတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေငွေချေးတက်နိုင်တာကိုမေးခွန်းထုတ်တာတဲ့လက်ရှိဖြစ်ပျက်နေတာကိုမျက်ကွယ်ပြုပြီးသူတို့ကြိုးရှိဖို့အတွက်အကောင်းဆုံးလုပ်နေတာကိုတွေ့ရတာဟာအခံရခက်ဆုံးဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါကြောင့်လဲငွေနဲ့အာဏာဟာလက်တဆုပ်စာလူစုတွေရောက်နေတယ်ဆိုတာကိုမစင်စားကြတော့ဘူးလားလို့ဆောင်းပါးရှင်ကမေးခွန်းထုတ်ထားတဲ့ဆောင်းပါးအဖြစ်အစုံကို www.huffingtonpost.com မှာဖတ်ရှုနိုင်ပါတယ်။
နောက်ဆုံးတင်ပြပေးချင်တာကတော့ Airy Magazine Editor အောင်စော်ရေးသားထားတဲ့အထီးကျုံဖြစ်အောင်လှုံ့ဆော်ခဲ့သူတွေကိုအရေးယူမယ်ဆိုပြီးတော့ဦးသိန်းစင်ရဲ့ပြောကြားချက်ကိုတန်တရားနဲ့မျှော်လင့်တဲ့အကြောင်းခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်။တလင်းလာနေညရေဒီယိုကနေသမရဦးသိန်းစင်ကမကြခင်ကဖြစ်ပွားခဲ့တဲ့မန်လေးအထီးကျုံမှာတွေးထိုးလှုံ့ဆော်သူတွေကိုအရေးယူအပြစ်ပေးမယ်လို့ပြောဆိုလိုက်တဲ့အပေါ်သတိနဲ့လက်ခံခဲ့ကြပါတယ်။ အရင်ကဖြစ်ပွားခဲ့တဲ့မိထီလာလာရှိုဘကိုစစ်တွေစတဲ့ဒေသတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်အထိကရုံအရေးခင်းတွေမှာအစိုးရအနေနဲ့ထိထိရောက်ရောက်အရေးယူမှုတွေမလုပ်နိုင်ခဲ့တဲ့အတွက်အခုလိုတန်တရားဖြစ်နေကြတာကိုနားလည်လို့ရပါတယ်လို့ဆိုပါတယ်2012ခုနှစ်ကြပြရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနံ့ရဖြီးကလေးကဖြစ်ပွားလာတဲ့မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ကွယ်မှာအစိုးရနဲ့အစိုးရအပြင်ဘက်ကအာဏာရှိသူတွေပါဝင်နေတယ်လို့အများကယုံကြည်ကြပါတယ်တဲ့အစိုးရထက်ကထိတ်တန့်အရာရှိတချို့ဟာသူတို့ရဲ့မွတ်စလင်မုန်းလေးရေးကိုထိန်းချမထားနိုင်ပဲလူမှုအင်တာနက်ကွန်ရက်တွေပေါ်အထိတက်ပြီးတော့ရေးသားနေကြတာကိုတွေ့ရှိရပါတယ်ဗုဒ္ဓဘာသာအစွန်းရောက်ဖုံးတော်ကြီးဝိရတုအပါဝင်တခြားအစွန်းရောက်တကူထွားသူတွေကိုအစိုးရအနေနဲ့ဘာမှအရေးယူတာမျိုးမရှိပါဘူးတချို့ပြည်သူတွေကဆိုဥသိမ်းဆိုင်ရဲ့အစိုးရဗီဇပေါ်လာနေပြီးမျက်နှာဖုံးကျွတ်ကျနေပြီလို့တောင်ပြောဆိုနေကြကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ပြမှာပါရှင
်တော်ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူတဘာဝပါပဲဒါကြောင့်လေ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့အတွက်တင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလေကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသောတာရှင်များသိမှာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Getting grandmother to loan me the money was like taking candy from a baby.
အပွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga ta cha lo nya yu ya de lu be lwe ma lwe bo so yin be lu pyo ma le.
Taking candy from a baby.
Lu pyo lo ya ba de. A da ga do di ni minute twe tin pya ka de idiom a thum me phit ba de.
American Indian သုံးနှုန်းသင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါ။ထုတ်လို့ရေးမှုမဆုမွန်နဲ့အတူကိုအောင်လွင်ဦးကတင်ဆက်ထားပါတယ်ရှင
်။တော်ရရှိမြတ်မြတ်ဆက်သွယ်မှုတွေထိုးထွက်လာနေတဲ့ Internet ခေတ်မှာသတင်းတွေရောသတင်းမဟုတ်တာတွေရောပို့ပြီးတော့မြင်မြင်ဆန်ဆန်ပြန့်နှံ့လာတဲ့နေရာမှာမကြာခဏပြဿနာတွေပေါ်တတ်တာဘာကြောင့်လဲဒီလိုပြဿနာတွေမဖြစ်ဖို့ဆိုရင်လည်းဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဟိုမကြာသေးရင်ရက်တွေအတွင်းမှာလည်းမန္တလေးမှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့အင်တာနက်ပေါ်ကသတင်းတပုတ်ကိုအခြေခံနေဆိုပြီးတော့အများနားလည်ထားကြပါတယ်ဆိုတော့ဒီလိုစူးစူးဘူးအခြေအနေတွေပေါ်လာတဲ့အထက်မှာ Facebook တို့လိုအင်တာနက်လူမှုကွန်ရက်တွေသတင်းမီဒီယာတွေကဏ္ဍဘလောက်တွေများပါနေတယ်ဆိုတာကိုကျွန်တော်အရင်ဆုံးစမ်းစစ်ချင်ပါတယ်ဒီမန္တလေးမြို့ကသတင်းမှန်ထုတ်ပြန်ရေးကော်မတီကကိုမင်းထက်ညင်ညာရှိနေပါတယ်ကိုမင်းထက်ညင်ညာအမြင်ပြောပါအောင်ခင်ဗျာကျွန်တော်ဒီမန္တလေးမှာဖြစ်ပေါ်သွားတဲ့ကိစ္စနဲ့ပတ်သက်လို့ဒီအင်တာနက်တွေဒီသတင်းမီဒီယာတွေရဲ့အခန့်ကဏ္ဍဘလောက်ထိပါခဲ့တယ်လဲဘလောက်ထိရိုက်ခတ်ခဲ့လဲ
ကျွန်တော်တို့အဓိကတော့ဒီနေ့ဟိုဒီဘက်ပိုင်းပေါ့လေ2014-2013နေရာတော့ကျွန်တော်တို့ဒီတယ်လီဖုန်းတွေလည်းပဲဒီလူတိုင်းတော့မများသုံးဆက်နိုင်ကြတော့အဓိကတော့ဒီကျွန်တော်တို့ဒီ Facebook တွေပေါ့ Facebook စာမျက်နှာတွေဒီလူမှုကွန်ရက်စာမျက်နှာတွေမှာအများဆုံးကြည့်ကြတယ်အများဆုံးဒီပေါ်ကနေမှဒီသတင်းချက်လက်တွေရယူကြတဲ့အခါကျတော့အရင်နဲ့မတူပဲနဲ့ကျွန်တော်တို့ဒီ online ပေါ်ကသတင်းတွေကပြန့်နှံ့တယ်နောက်တော့ဒီ online ပေါ်သတင်းတွေကိုလည်းအများဆုံးဒီစားသုံးကြတယ်ပေါ့လေအဲ့တော့ဒီပေါ်မှာတခုရှိတာကကျွန်တော်တို့ဒီຢာရီနဲ့ပြည်ပြေကောင်မှာသတင်းအမှန်အမှားတွေကိုတော့ရုတ်တရက်ဒီစီစဉ်နိုင်ခြင်းမရှိတာတွေတော့ရှိတယ်ပေါ့လေတော်တော်ဒီသတင်းတွေရဲ့ဟောစာနှမ်းမှုကကျွန်တော်တို့ပြီးခဲ့တဲ့ကိစ္စတွေမှာလည်းအများကြီးတယောက်တယ်ဆိုတော့သိရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ကန့်လန့်ထားတဲ့လူတွေလည်းရှိပါတယ်အရင်ဆုံးကတော့ဒီနတ်မောင်မျိုးကကိုဦးမြင့်ထေးပါဦးမြင့်ထေးဆွေးနွေးလို့ရပါတယ်ခင်ဗျာဦးကျွန်တော်တို့ပြောနေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်နည်းနည်းလေးပြောချင်ပါတယ်ကျွန်တော်သဘောထားပဲကျွန်တော်ပြောချင်ပါတယ်အခုဒီ internet website ကနေပြီးတော့ခုလိုကျွန်တော်တို့စူးစူးလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီသမလာကြီးကလည်းပြောသွားပြီပြက်ပြက်သားသားရေးယူမယ်ဆိုတဲ့အခါကျတော့ကျွန်တော်ကအဲ့ပြက်ပြက်သားသားရေးယူမယ်ဆိုတဲ့အတိုင်းတကွကျွန်တော်ဒီရခိုင်ပြည်နယ်ရေးခင်းနဲ့လည်းကျွန်တော်နားထောင်ခဲ့ရတယ်ဗျာနောက်ပြီးတော့တိုင်းပြည်မှာဖြစ်တဲ့ပြဿနာနောက်မိတ်လမှာဖြစ်တဲ့ပြဿနာ ဒီပြဿနာတွေပေါ်မှာနားထောင်ရတဲ့အခါကျတော့ကျွန်တော်ကသမလာကြီးကတကယ်ပဲအလုပ်လုပ်မှလားဒီလုပ်ပိုင်ခွင့်ကသမလာကြီးပေါ်မှာပဲအခြေခံတာလားဒီ2000ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ်မှာပဲအခြေခံပြီးတော့ဒီပြောတာလားပေါ့နော်ပြောတာလားဆိုတာ2008မှာတော့သမလာကြီးမှာအဲ့လိုလုပ်ပိုင်ခွင့်မရှိဘူးလို့ねကျွန်တော်ထင်နေဗျတော့ယူဆရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ internet website ဆိုတာကလည်းကျွန်တော်တို့တစ်ချိန်လုံးကလည်းကျွန်တော်တို့ blogger နေဖုန်းလက်တို့ဘယ်သူတို့တရားစွဲခံရတယ်ရေးယူခံရတယ်ပေါ့ဗျာဒီစစ်ဆိုးကလက်ထက်မှာပေါ့အဲ့တော့ကျွန်တော်တို့ကဖြစ်စေခြင်းတဲ့ဆန္ဒကတော့ကျွန်တော်ဖြစ်စေခြင်းတဲ့ဆန္ဒတာဝန်ခံမှုတာဝန်ယူမှုပေါ့နော်ဒီလက်ရှိဆိုးအနေနဲ့ဒီ internet website ကနေအခုလိုရေးခင်းဖြစ်တာနဲ့ပတ်သက်ပြီးတော့တာဝန်ခံတာဝန်ယူပြီးတော့ဒီမြန်မာနိုင်ငံကိုအေးအေးချမ်းချမ်းလေးဖြစ်ဖို့အတွက်ကိုပြင်ရှင်းပြပါလို့ပဲကျွန်တော်ကတောင်းဆိုချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ရောက်နေတဲ့မလေးရှားကကိုနေဦးလင်းလည်းရှိနေပါတယ်ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တွေ့တာပြောရလို့ရှိရင်တော့ဗျာအင်တာနက်နဲ့ပေရမြန်မာနိုင်ငံဟာတကယ်တော့အရန်ကိုစိမ့်သေးတယ်လို့ပြောလို့ရပါတယ်အင်တာနက်နဲ့ပေမှာကောင်းလာလည်းရှိတယ်ဆိုးလာလည်းရှိတယ်ပေါ့ဗျာအဲ့ဒါကိုလက်ရှိအခြေအနေရတော့မရွေးချယ်နိုင်သေးဘူးလို့ပဲကျွန်တော်ကတော့မြင်ပါတယ်တချို့ဟာတွေကကောင်းတာရှိတယ်တချို့ဟာတွေကမကောင်းတာရှိတယ်မကောင်းလဲဆိုတာမကောင်းတဲ့အမြင်နေနဲ့ရေးထားတာကိုလူတွေကမသိတဲ့အခါကျတော့စဉ်းစားနိုင်ရင်မသိတဲ့အခါကျတော့အင်တာနက်ကသတင်းတွေကပဲမှန်နေသလိုလိုဖြစ်နေတယ်ပေါ့ဗျာဖြစ်နေတယ်ဆိုတဲ့အခါကျတော့လူတွေကအဲ့ဒီလောက်ထိမရင်ပြတ်သေးတဲ့သဘောရှိတယ်ကျွန်တော်ကတော့နိုင်ငံသားမှ20လောက်တောင်ကြည့်ပြီဆိုတော့လေးလာတဲ့အားအရာတွေ့မယ်ဆိုလို့ရှိရင်တော့လက်ဦးတယ်ပေါ့နော်လက်ဦးတဲ့အခါကျတော့ဘယ်ကောင်ကတော့သတင်းအမှန်မဟုတ်နိုင်ဘူးဆိုတာတော့ကျွန်တော်တို့က situation လုံးကိုယ့်ကိုယ်လည်းစဉ်းစားချင်းချင်းပြီးတော့လုံနိုင်တဲ့နေရာရှိတယ်လေမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကဘာသာရေးနဲ့နည်းနည်းလေးနွယ်သလိုရှိတာပေါ့နော် sensitive ဖြစ်တဲ့ကိစ္စတွေမှာ internet ကနေတဆင့်သုံးပြီးတော့ဟလာနော်သတင်း information ကိုယူမယ်ဆိုလို့ရှိရင်တော့တရားချာစီစစ်ဖို့လိုမယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာဒီလောက်ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုပြဿနာဖြစ်နေတဲ့ကိစ္စမျိုးတွေကိုလှုံ့ဆော်တာမျိုးတွေကိုကိစ္စတွေကို Facebook တို့ဒီ internet တွေတို့သတင်းမီဒီယာတွေမှာပြန့်နှံ့မလာအောင်ဆိုရင်ဘာတွေလုပ်ဖို့လိုမလဲကိုမင်းတညင်းချင
်းအဓိကတော့ကျွန်တော်ကျင့်ဝတ်ပိုင်းတွေပါပဲစေနာတွေပါပဲကျွန်တော်တို့ရေးလိုက်သားလိုက်တဲ့ဟာတွေကအလားကျွန်တော်တို့ဒီတစ်ဖက်ကိုရောက်သွားတဲ့အခါမှာတစ်ဖက်လူတွေယူရောက်သွားတဲ့အခါမှာအမ်တန်မှအလားကိုကိုတိုင်ခံစားကြည့်လို့ရပါတယ်ကျိုးစီ comment တွေပေါ့ဒီ comment တွေအောက်မှာအမ်တန်ကိုရုပ်ရှင်ကြမ်းတမ်းနဲ့အလားသကလုံးတွေအသုံးနှုန်းတွေကျွန်တော်ထူးထူးစီဘာသာရေးမှာဆိုရင်ထူးထူးချင်းအလားအဲ့ဒီလူတွေ profile တွေကနာမည်အဆန်းတွေတော့မဟုတ်ရှင်မတိတဲ့နာမည်တွေဘလို့လူတွေကကျွန်တော်တို့စေရေးတိုင်းထော်တာတွေအလားမောင်းနေမှာတားနေမိမှာမကြောက်မမနာတာတွေတိုင်းထော်ပြီးတော့ရက်လက်အပြင်တော့အလားဘာမှကိုကနညီနိုင်တဲ့တာဒါမှမဟုတ် idea တခုကိုအသစ်ခုခုကိုအပြေချာကြတာမျိုးပုံပဲနဲ့အလားတစ်ဖက်နဲ့တစ်ဖက်ရုံးရင်ကျွန်တော်ဆိုအကျွန်တိုက်ခိုက်တာဆဲဆိုတာဒီလိုဟာတွေလည်းရှိပါတယ်ဒါမျိုးတွေဝင်လာရင်လည်းကျွန်တော်တို့ဒီလောက်ဆိုရင်တော့တော်တော်များများကဟလား unfair လုပ်ဖြစ်တဲ့ block လုပ်ဖြစ်တဲ့ဘောဗျာဒါမှမဟုတ်ဒီဟာတွေ wine ကျင်ရတယ်ဘောဗျာနောက်တော့ကျိုးဆိုရင်ပေါ်ထုတ်ကြပါတယ်ဒီ account ပိုင်ရှင်တွေဟာဒီလိုမတော်မတရားတွေပြောတယ်ဒီလိုတွေခုနပြောသလိုအလားဒီမဟုတ်မှန်လုပ်ချင်တာတွေဆိုတာတွေလည်းတိုက်ပြင်းတော့ကျွန်တော်တို့တော်တော်လေးပဲဒီ link တွေချိတ်ကြတဲ့အခါမှာဟလားကိုတိတဲ့အတိုင်းဝိုင်းကိုတိရဲ့အဝင်ဝိုင်းတွေမရောက်လာရလေရှိနေပါတယ်များသောအားဖြင့်တော့အဓိကတော့စေတနာပါပဲနောက်အဓိကတော့ကျွန်တော်တို့ရဲ့ဟလားဒီဇာဟိရဘိုင်းပါပဲဇာဟိရဘိုင်းတွေဆိုတာကဒီလို Facebook တွေတုံးဆက်တဲ့အခါမှာလည်းအခုမှဒီတုံးဆက်စားဒီမရင်ချက်သေးတဲ့အတွက်လည်းဟလားဒီအပေါ်မှာကျင်းဝတ်ပိုင်းဆိုင်ရာတွေကိုဒီလားကျွန်တော်တို့ဒီမတိနာလည်းမှုတွေရှိနိုင်တယ်နောက်တော့လူငယ်ဒီငယ်ရွယ်သူတွေကစားဒီကြီးရဲ့ဒီတုံးကြတဲ့အခါမှာဟလားနောက်တော့ဒီကြောင်ရမ်းမှာတုံးဆက်ကြတဲ့အတွက်ဒီအပေါ်မှာအဲကျွန်တော်တို့ဒီကတော့အသိပညာပေးမှုတွေအားနည်းနေသေးတာလည်းပါပါတယ်အဲ့ဒီတော့ကိုတုံးလိုက်တဲ့အတွက်ချုပ်စီရင်ကိုတင်လိုက်တဲ့ပုံတွေဒါမှမဟုတ်ကိုရဲ့မိမိရဲ့ပုံတွေကဘယ်မှာတုံးချစရာတွေဖြစ်သွားတယ်ဆိုတာတွေနောက်တော့ဒီချိုးတွေကလည်းဒီဟလားမမြင်ရတဲ့အပေါ်မှာခြေခံပြီးတော့မှဒီမတော်ရောပုံတွေအစပေါ့လေနောက်တစ်ခါကျိုးတိုက်ခိုက်တဲ့စကားလုံးကြီးဒီလွတ်လွတ်လပ်လပ်ဒီပေါ့အဲ့လိုကြီးရေးသားကြဟလာဒီဒီပေါ်မှာတင်ညပြူကြတာဒီအားလုံးဟာဒီနောက်တစ်ချိန်မှာစိုးကျိုးတွေကိုရစေပြီးဒုနဲ့ဒူတယ်ချစ်ချင်ချင်းရင်းနှီးမှုတွေကြော့ပါသွားစေဆိုတော့ဒါကျွန်တော်တို့များများထက်ခါထက်ခါကျွန်တော်တို့ပညာပေးကြရပါလိမ့်မယ်ကျွန်တော်တို့ချင်းချင်းလည်းပဲဒီအရေးပေါ်မှာဝိုင်းဝန်းပြီးတော့မှစူးစီးကြရပါလိမ့်မယ်ခုနပြောတဲ့ဟလာဒီ hate speech ဒီအမုန်းတရားတွေပွားစေမယ်သို့မဟုတ်မတင်တော်တဲ့အတုံးနှုံးနေနဲ့လုပ်နေတဲ့သူတွေကိုလည်းကျွန်တော်တို့တတ်နိုင်ရမြပြီးဖယ်ကျင်ပြရပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ဆိုပြီးတော့ဒီမန္တလေးမြို့ကဦးလာမြင့်ကလည်းဟိုစာတစောင်ပို့ထားတာရှိပါတယ်မတ်တင်ကြီးကျွန်တော်ဖတ်ပြပြပါဦးခင်ဗျ
ဟုတ်ကဲ့ပါရှင် ပြဿနာကိုဖွဲ့ပေးနေတဲ့အင်တာနက်သရေများကို electronic ဥပဒေကြီးရှိပါရဲ့ရခိုင်ရေးရစပြီးရွှေမန္တလေးအရေးအထိဘာမှအရေးယူနိုင်ခြင်းမရှိတာဟာမေးခွန်းထုတ်စရာဖြစ်နေပါတယ် Facebook crazy လူငယ်လူလတ်တွေကိုလည်းဥတန့်ရဲ့အဆိုအမိန့်တစ်ခုကိုမျှဝေခြင်းပါတယ်မယုံလွယ်နဲ့မစင်စားပဲယုံလွယ်သူပေါ်များတဲ့တိုင်းပြည်ဟာအောက်တန်းကျတဲ့တိုင်းပြည်ဖြစ်တဲ့အသိဉာဏ်ကိုချင့်ချိန်နိုင်ဖို့တိုင်းပြည်တစ်ခုရဲ့သတင်းစာကိုကြည့်ပြီးအကဲခတ်နိုင်ပါတယ်သတင်းတွေမှာဖျားယုတ်တုမျက်စိပွင့်ခြင်းမျက်ရည်ကျခြင်းကိုဝင်ရှိသောဥစ္စာဆောင်မှနတ်ပေးသောကလေးစသဖြင့်ခေါင်းစဉ်တက်ထားသောသတင်းဆောင်များကိုအလူရဲ့ဖတ်သမျှကာလပတ်လုံးမြန်မာတို့ရဲ့အစဉ်ဟာခင့်မီရန်များစွာလိုအပ်နေပါတယ်ပြောတိုင်းမယုံနဲ့ယုံတိုင်းလည်းမပြောနဲ့ချင်းချိန်နှိုင်းစပြုလုပ်ပြောဆိုရပါမယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီဥလားမြင့်ဆွေးနွေးသွားတဲ့အထက်မှာတစ်ချက်ရှိရတော့အရင်ဒီစစ်စိုးရဲ့လက်ထက်တွေမှာတော့ထောင်နေတန်းနေကြားခဲ့ကြတဲ့ဒီ electronic ဥပဒေဆိုတာကြီးတစ်ခုလုံးရှိရတဲ့အခုချိန်မှာဒီလို Facebook တို့ internet တို့မှာဟိုထိထိရောက်မထိန်းချုပ်နိုင်ဘူးဆိုပြီးဝေဖန်တာတွေရှိပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနေဖုံးလာလည်းရောက်နေပါတယ် blog ကကိုနေဖုံးလာကိုနေဖုံးလာဆွေးနွေးပါအောင်ခင်ဗျာဒီဥလားမြင့်ကလည်းမေးခွန်းထုတ်ထားပါတယ်ဒီကိစ္စကို
ဟုတ်တယ်ပြောတော့အဲ့ကျွန်တော်တို့ဒီအရင်တော့ဆိုရင်2008တုန်းကဆိုရင်ဒီ electronic transaction app ကိုတုံးပြီးတော့ပေါ့နော်ဒီနိုင်ငံရေးတင်းတော့တော်တော်များများပြီးကျွန်တော်15လီနဲ့ချခဲ့တာပေါ့ဗျာအဲ့ဒီဟာကြီးအခုချိန်ကြီးရှိနေတော့မှလေအရှိနေတော့မှဆိုတဲ့ဟာမှာနောက်တစ်ခုက online ပေါ်မှာလည်းတော်တော်လေးကိုစိုးစိုးဝါးဝါးဒီဒီမျိုးရေးဘာသာရေးကွဲပြားမှုပေါ်အခြေခံပြီးတော့ဒီဖြုံစော်မှုတွေလုပ်နေတဲ့သူတွေကအများကြီးပါကျွန်တော်တို့လက်ညှိုးထိုးကြလို့ရတယ်ဘိုင်နေနဲ့ပြောလို့ရတယ်အများကြီးပဲရှိနေတယ်ပေါ့နော်အဲ့ဒါကိုဘာဖြစ်လို့အစိုးရကဒီတိုင်းလှုပ်သေးထားတယ်ပေါ့နော်ဒါကျွန်တော်တို့မေးခွန်းထုတ်ဖို့ကြိုးပမ်းတင်တာက
ဟုတ်ကဲ့ခင်ဗျာဒါပေမဲ့တခုရှိတာပေါ့လေဒီလိုဟိုပြဿနာဖြစ်နိုင်တဲ့လှုပ်ဆော်မှုတွေဆိုတာကိုသိရတဲ့လူတွေကဘာကြောင့်အလွယ်တကူယုံကြတာလဲဆော့ဆော့ဦးလာမြင့်ထဲထဲမှာလည်းပြောပါသေးတယ်ဟိုတချို့ကလူတွေကဘာကြောင့်ဒီလောက်ထိယုံလွဲနေကြတာလဲခုနေဖုံးလက်ကအ
ဲ့တော့တော့ဗျာဟိုဒီကျွန်တော်တို့ကဒီလေမီဒီယာငတ်မို့ခဲ့တာလေဒီကလုံးဝအနည်းစက်ပေါင်းများတော့ကျွန်တော်မီဒီယာကိုဖိတ်ထားတဲ့အခါကျတော့မီဒီယာစာလောင်မှုအရန်ကြီးတယ်သတင်းစာလောင်မှုအရန်ကြီးတယ်ပေါ့နော်အဲ့ကကျတော့အခုကျွန်တော်တို့ကသမင်းအရန်ငတ်နေတဲ့သူကိုခြေလိုက်တဲ့အချိန်မှာအစိတ်လားတကယ်အဟာရလားဆိုတော့မဖွဲ့ကြနိုင်ပဲနဲ့အကုန်လုံးစားတယ်လို့ပေါ့အခုကပြည်သူလူထုကအဲ့လိုရှင်းနေတာဗျအဲ့တော့ပြည်သူလူထုကတော့ဟိုသတင်းတွေရှားသမျှဟာတွေအကုန်လုံးဖတ်မယ်ပြီးတဲ့နောက်မှာသူတို့ကဒီစဉ်းစားဆင်ခြင်နိုင်မှုအရာနည်းနည်းလေးနည်းနေတယ်ဆိုတော့သဘောမျိုးလေးတော့ကျွန်တော်တို့တွေ့ရတာပေါ့နော်
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်နေတဲ့ဥမြင့်သေးလည်းဆွေးနွေးလို့ရပါတယ်ခင်ဗျာဆော့ဆော့ဦးလာမြင့်ပြောတာရှိပါတယ်ဒီ electronic ဥပဒေလို့ဟိုပြင်းပြင်းထန်ထန်အရေးယူလို့ရတဲ့အပိုင်းတွေရှိတယ်ဒါပေမဲ့လည်းအစိုးရထိထိရောက်မလုပ်ဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ခင်ဗျာဥမြင့်သေးဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့ဒီ electronic ဥပဒေကကျွန်တော်တို့ဟိုတုန်းကကျွန်တော်တို့ခုနကပြောတဲ့ဆရာနေပုန်းလက်တို့လည်းသူတို့ electronic ဥပဒေနဲ့ဖန်ခါတာပဲလေအခုလက်ရှိအစိုးရအနေနဲ့ကဘာဖြစ်လို့ဒီဥပဒေဆိုတာမဖြတ်သိရင်တည်ပဲအတည်ပဲဆိုတဲ့အခါကျတော့အခုကျွန်တော်ဘလော့ဂါနေဖုံးလက်ပြောသလိုပေါ့ကျွန်တော်တို့ဒီ Facebook မှာတင်ထားတဲ့ဟာတွေကသူတို့နာမည်တွေနဲ့အတိအကျပေါ်ပြထားတာအရေးယူသင့်တယ်လေအရေးယူသင့်တယ်ဆိုတာကျွန်တော်အမြင်ပြောရလို့ရှိရင်တော့နောက်ွယ်မှာတော့အရေးမင်းရှိတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျယူဆတယ်ဆိုတာဘာဖြစ်လို့လဲဆိုတဲ့အခါကျကျွန်တော်တို့အခုဒီပုံမှန်436နဲ့ပတ်သက်ပြီးတော့မပြင်းညင်တဲ့အခါကျတော့ဒီလိုလုပ်တယ်လို့ပဲကျွန်တော်ကတော့ယူဆတယ်အဲ့တော့ကျွန်တော်တို့ကအခုသာကျွန်တော်တို့နိုင်ငံရဲ့အခြေအနေကဘလို့ပြောရမလဲဆိုလို့ရှိလို့ရှိရင်တမလာကြီးပါသူ့မှာလုံးပိုင်မရှိဘူးသူပြောလို့သာပြောနေရတာဗျာတကယ်တမ်းကျသူ့နောက်ွယ်မှာကာလုံကအဓိကဖြစ်နေတဲ့အခါကျတော့ကျွန်တော်တို့မှာဒီအင်တာနက်ဝက်ဘ်ဆိုက်နဲ့ပတ်သက်ပြီးတော့နောက်ွယ်မှာတော့ဒီခုနကလိုပေါ့ဒီတွေးတူမြောက်ပင့်ပေးတဲ့လူတွေရှိနေတာဟိုဘလို့ပြောရမလဲအခုလက်ရှိဆိုးရလဲတိနေမယ်လို့ကျွန်တော်ယုံကြည်တယ်ဗျာအဲ့တော့အဲ့လူတွေကိုဟိုအဲ့လူတွေကိုဘာမှထက်မတက်ဖက်နဲ့ရေးယူဟိုဖက်ထက်အဲ့လူတွေကိုဟိုပါပေါ့နော်ဒီနဲ့ထားမနေနဲ့ဗျာအနားယူသွားတဲ့လူတွေကိုကျွန်တော်ပြောချင်တာကတော့အဲ့ဒါကိုရေးယူဆောင်ရွက်ပေးသေးချင်တာပေါ့နောက်ွယ်မှာကတော့ပါနေတယ်ဗျဟုတ
်ကဲ့
ကျွန်တော်ကတော့တန်တရားဝင်တာပဲ
ဟုတ်ကဲ့ဟိုတခုရှိတာပေါ့လေအခုလိုဒီလို electronic app ဆိုတဲ့ကိစ္စကြီးကအရင်တော့တစ်ချိန်တော့ဟိုဟိုဒီမိုကရေစီလှုပ်ရှားသူတွေအကုန်လုံးကဟိုတော်တော်ထောက်ပြခဲ့တဲ့ဥပဒေတခုဖြစ်နေတဲ့ဒီသူတရင်လွတ်လပ်ခွင့်နေလွတ်လပ်စွာဖော်ပြခွင့်နေလွတ်လပ်စွာပြောဆိုခွင့်တွေကိုဟိုကန့်တတ်မဲ့ဥပဒေတခုဆိုပြီးလူတွေကပြောတယ်ပြောခဲ့ကြတာတွေလည်းရှိတယ်ဆိုတော့ဒီဥပဒေကြီးကိုဟိုကျင့်သုံးမှုအတွက်အားပေးတဲ့နေရာမှာပေါ့လေလွတ်လပ်စွာဖော်ပြခွင့်နေလွတ်လပ်စွာထုတ်ဖော်ခွင့်နေဒီတရင်လွတ်လပ်ခွင့်တွေမှာဟိုအနှုတ်လက္ခဏာရိုက်ခတ်နိုင်တဲ့နေရာတွေမရှိဘူးလားကိုမင်းတန်ငင်းချမ်းအမြင်ပြောပါဦးခင်ဗျာ
အဲကျွန်တော်ဒီချိန်မှာတော့ electronic ဥပဒေ2004ခုနှစ်တော့တည်းကဒါကျွန်တော်ရေးဆွဲပြသခဲ့တဲ့ဟာပေါ့နော်ဒါဒီမှာလည်းထပ်ပြီးတော့မှပြည်တယ်နေဒါပြည်မှုတွေလည်းကျွန်တော်တို့ထပ်မှပြီးတော့မှပြင်ဆင်နေဆိုရယ်လည်းကျွန်တော်တို့ကမှတ်သားဖို့ပါလေအဲ့တော့ဒီကတော့ဒီဥပဒေကို account ထဲပေါ်တဲ့နေရာမှာလည်းကျွန်တော်မြို့ပြည်ပိုင်းနေနဲ့ account ထဲပေါ်တဲ့နေရာမှာကျွန်တော်ဘယ်လို account ထဲပေါ်တယ်ဆိုတာလည်းကျွန်တော်တို့ဒါလေးပဲကြည့်ဖို့လိုပါတယ်အဲ့တော့ပြည်တယ်2000ခုကာလတည်းတုန်းကတော့
ဝင်လင်းပြောတော့ကျွန်တော်တို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေကိုတော့ဒီပုံမှန်တွေအများကြီးနဲ့ဒီဒီဇိုင်းနဲ့ကျွန်တော်တို့ဒါပြည်ထောင်နေချမှတ်ကြတာပဲအဲ့ဒီမတိုင်တည်းကလည်း1920ဆိုတာမျိုးတွေနဲ့ကျွန်တော်ဘုန်းကြီးဥတွေနဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေအားလုံးကိုအများကြီးရေတောက်မြစ်တွေဖြတ်ခဲ့တယ်ဒီပုံမှန်လာနေတော့ဒီ2019လောက်ရှိတဲ့ပြည်တံတွေပေးခဲ့တာတွေဒါကျွန်တော်တို့အသိစားပါပဲအဲ့တော့ဒီနေ့မီဒီယာတွေကရောဒီနေ့မီဒီယာလောကမှာရောကျွန်တော်မီဒီယာသမားတွေအများကြီးရင်ဆိုင်နေရတယ်ပြီးခဲ့တဲ့ကာလတွေမှာအဲ့ဒါပုံမှန်ဆက်ရှင်နေရောပုံမှန်ငားနေရောလာချာပုံမှန်နေနေရောဒီနိုင်ငံတော်ဒီဘက်ဥပဒေနေရောအများကြီးရင်ဆိုင်နေရတယ်အဲ့ဒီမှာလည်းဒီခုနကမီဒီယာရဲ့လွတ်လပ်ခွင့်မှာလာပြီးတော့ဒါရိုက်ခတ်နိုင်တာကတော့ခုနပြောတဲ့ electronic ဥပဒေကလည်းရိုက်ခတ်နိုင်ပါတယ်အဲ့တော့ဒီဟာတွေကိုဘယ်လိုပုံဖော်တယ်လဲပါကျွန်တော်တို့စောင့်ကြည့်ရမှာပဲကျွန်တော်တို့မီဒီယာသမားတွေအတွက်ကတော့အများကြီးအလားရင်ဆိုင်နေရတဲ့ကာလဖြစ်တယ်မီဒီယာလွတ်လပ်ခွင့်နဲ့ထိုင်လောက်ရှိရဆိုလို့ကျွန်တော်ဝန်ခံတယ်ဒါတော့လည်းပဲမီဒီယာသမားတွေအတွက်နာနဲ့အကြီးကျယ်ကျနေတယ်ဆိုတော့လည်းကျွန်တော်တို့ပြောလို့ပါပဲဒီညမှာ
ဟုတ်ကဲ့ကိုယ်နေဖုံးလံမြင်ရောကျွန်တော်တို့ဆော့ဆော့ပြောတဲ့ electronic ad ဆိုတဲ့ဟာရှိရတော့မှန်တယ်ဒါကိုကျင်ဟိုကျင်သုံးတင်တယ်လို့ကိုယ်နေဖုံးလက်တွေယူဆတယ်ဒါပေမဲ့ဟိုလွတ်လပ်စွာပေါ်ပြဝင်းတို့လွတ်လပ်စွာသူတင်းလွတ်လပ်ခွင့်တို့ကိစ္စတွေမှာဒါအနှုတ်လက္ခဏာရက်ခတ်လာနိုင်တဲ့အန္တရာယ်တွေမရှိနိုင်ဘူးလား
ဟုတ်တယ်ကြားရော်လေဒီဥပဒေကြီးကိုကျွန်တော်ကောင်းလာရေလို့ပြောနေရတော့ဒီဥပဒေကိုနိုင်ကြတော့လေမနိုင်ပြောမယ်ဆိုပြင်စရာတွေလည်းအများကြီးကျွန်တော်ပြစ်တယ်ပြင်မှုပြစ်တယ်ဆိုတော့ချလိုက်ဟိုဟာ short ချလိုက်တယ်ဗျာဒါနဲ့လည်းဥပဒေကပြင်ဖို့လိုအပ်နေတာရှိရတာအဲဥပဒေပြင်မှုအပိုင်းလည်းတစ်ပိုင်းရှိတာဗျာဒါမှမဟုတ်လည်းအခုလောလောဆယ်မှာဒီလူတွေကိုတကယ်ရေးယူရင်ဒီဟာနဲ့ရေးယူလို့ရတယ်ဆိုတော့ကျွန်တော်ထောက်ပြနေတာနောက်တစ်ခုကဒီလူတို့ကဒီတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးပြောနေတာတရားဥပဒေစိုးမိုးရေးရှိဖို့ဆိုတာတရားဥပဒေကိုပြည်သူတွေယုံကြည်ဖို့လိုတယ်ဗျာတရားဥပဒေကိုပြည်သူကဘလို့ခါမယုံကြည်ပါလဲဆိုတော့ဒီဥပဒေနဲ့တကယ်အဖြစ်ကျူးလွန်တဲ့လူတွေကိုတိရောက်အေးအေးယူကြမှတာလဲဒီတရားဥပဒေဆိုတာကိုပြည်သူကယုံကြည်မှာပေါ့အခုကအဲ့လိုမဟုတ်ဘူးဥပဒေတွေကိုဒီနိုင်ငံကျင်းသားတွေနိုင်ငံရေးသမားတွေကိုနှိပ်ကုပ်ဖို့ပဲတုံးပြီးတော့တကယ်အပြစ်မှုပြစ်တာကျူးလွန်တဲ့လူတွေကိုကြတော့ဒီဥပဒေတုံးပြီးရေးမြည်တဲ့အခါမှာဒါကျွန်တော်တရားဥပဒေစိုးမိုးရေးပါသွားပြီးတော့ဖြေကြတယ်လို့ကျွန်တော်တော့မြင်တယ်ဗျအဲ့တော့ဒီကျွန်တော်တို့ transition app ဆိုတာရှိနေတယ်။ဥပဒေကိုဘယ်လိုကျင့်သုံးမလဲ။အဲ့တော့ကျင့်သုံးတဲ့နေရာမှာကျွန်တော်တို့ကျင့်သုံးမှုတော့ကျွန်တော်မှန်တယ်ဆိုရင်ဒါတစ်ခါကကျွန်တော်ဒီပြိပက္ခတွေနဲ့ရော့သွားနိုင်လို့ပြည်သူလူထုကနေပြီးတော့ဒီတရားဥပဒေပေါ်မှာရှင်းကြည့်လာတာအစိုးရပေါ်မှာရှင်းကြည့်လာပြီးအဲ့ဒီအားသာချက်တွေလည်းကျွန်တော်တို့ကရနိုင်တယ်ဆိုတော့အခုကပြည်သူကအစိုးရကိုလည်းမယုံဘူးဥပဒေကိုလည်းမယုံဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအစိုးရကလုံးဝလုံးဝတောင်းနေနေဆက်ဆက်မှမှန်ကန်မလုပ်ဘူး။ဥပဒေကိုလည်းမှန်မှန်ကန်တုံးမချောက်ဘူး။တလဲပြန်တလဲတုံးတဲ့နေရာပဲ။တော့နေဆိုရင်ချစ်လာတဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာအရင်လိုအပ်နေတဲ့ trust building ဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူ
း။ဟုတ်ကဲ့။ဒါပေမဲ့မနေ့တော့ကပဲသမရာကြီးကပြောသွားတယ်ဟိုတောင်းရှိတဲ့လူတွေရောမီဒီယာတွေရောဟိုထိထိရောက်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးသတိပေးသွားတယ်။ဆိုတော့ဟိုထိထိရောက်အရေးယူတာတွေဖြစ်ပေးတာတွေရောတကယ်ဖြစ်လာနိုင်လား။
ဖြစ်လာလာတော့စောင့်ကြည့်ရမှာပေါ့နော်ဆိုတော့ကျွန်တော်တို့ကသမရာကြီးကမိကွန်းတွေတော့ပြောပါတယ်ဒါပေမဲ့အဲ့မိကွန်းတွေကိုလက်ပြကောင်းတဲ့အမှုပိုင်းမှာကျွန်တော်တို့ကအားနည်းနေလို့ထင်တယ်လေအဲ့ဒီတော့စောင့်ကြည့်ရမှာပေါ့စောင့်ကြည့်တဲ့အခါမှာလည်းကျွန်တော်ကပြောလို့ပေါ့တကယ်ရောဟိုပေါ့တော့ပါမွားလေးတွေဟိုဂိုင်းကြဂိုင်းသားလေးတွေပဲလုပ်မလားတကယ်လုပ်နေတဲ့သူတွေကိုတကယ်ရောအရေးကြီးလားဆိုတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့စောင့်ကြည့်ရမယ်စောင့်ကြည့်လို့မှတကယ်ထိထိရောက်မလုပ်ဘူးဆိုတော့ကျွန်တော်ထပ်ပြီးတော့ပြောရမှာပေါ့
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ပါဝင်ဆွေးနွေးကြတဲ့သူတွေရောအီးမေးလ်နဲ့ပေးပို့လာကြတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုကိုအောင်လင်းဦးကတင်ဆက်သွားတာပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီတိုက်ရိုက်လေလိုက်အစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာထုတ်လွှင့်နေပါရရှင်သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။စစ်ပွဲတွေအတွင်းလိမ်မိုင်းဆိုင်ရာစော်ကားခံရမှုတွေဟာအမြင့်တွင်နေပြီးဘလို့မှပပြအောင်လုပ်လို့ရနိုင်မှာမဟုတ်ဘူးလို့ယုံကြည်နေသူတွေနားလည်ဖို့ကလိမ်မိုင်းဆိုင်ရာစော်ကားမှုကိုအခြေခံပြီးစစ်ပွဲဆင်နွှဲမှုကိုကျွန်ုပ်တို့အနေနဲ့အဆုံးသတ်လို့ရအောင်လှုပ်လို့ရနိုင်နေဆိုတာအသိပေးလိုက်ချင်ပါတယ်လို့လန်ဒန်မြို့မှာမကြသေးခင်ကကျင်းပသွားတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုပပြောက်ရဲ့ညီလာခံအတွင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကသတိပေးပြောကြားသွားခဲ့ပါတယ်။အမျိုးသမီးတွေ၊မိန်းကလေးငယ်တွေနဲ့လူငယ်ယောက်ျားလေးတွေကိုလေးစားအသိအမှတ်ပြုမဲ့စာနမူနာသစ်တွေပြဋ္ဌာန်းသတ်မှတ်နိုင်တဲ့အကြောင်းလိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်သူတွေနဲ့အဲ့ဒီလိုကျူးလွန်နေတာတွေကိုခွင့်ပြုထားတဲ့သူတွေအနေနဲ့လည်းသူတို့လိုရတဲ့အပေါ်ဝန်ခံကြရမှာဖြစ်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။လိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်မှုတွေဟာပြည်ပကတွေစတင်ကလေးကအစဉ်တစိုက်ရှိနေကြတာပါ။နယ်လက်သွားလာပြီးတောင်းကြနေသူတွေဟာလည်းလွန်ခဲ့တဲ့နှစ်ပေါင်းထောင်ပေါင်းများစွာကတည်းကသူတို့မှာမရင်ကျင်းခွင့်မတရားသဖြင့်ဆော်ကားခွင့်နဲ့ပစ္စည်းဥစ္စာတွေကိုမတရားသဖြင့်သိမ်းပိုက်ရယူခွင့်တွေရှိတယ်လို့ယူဆထားကြတာဖြစ်ပါတယ်။ဒ ဒါဆိုဒီကိစ္စကိုအခုမှဘာကြောင့်ရှည်တန်းတင်လှုပ်ဆောင်လာကြတာပါလဲလို့ဝန်ကြီးကယ်ရီကမေးခွန်းထုတ်လိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့မရင်ကျင့်နေဆိုတဲ့ဝဟာရကိုစစ်ပွဲတွေရဲ့အဘိဓာန်ထဲမှာထည့်သွင်းရေးသားထားခဲ့ပေမဲ့အဲ့ဒီဝဟာရနဲ့ဆက်နွယ်နေတဲ့လေမိုင်းဆိုင်ရာအာရမပြုကျင့်မှုကိုဖဲထုတ်ပစ်ပြီးအဲ့ဒီဝဟာရရှိတဲ့နေရာဖြစ်တဲ့တမိုင်းဆံမြေနာရဲ့အမောင်တူထဲမှာခြံထားခဲ့တင်ပါပြီလို့ဝန်ကြီးကယ်ရီကပြောပါတယ်။မကြာခင်ကစစ်ပွဲတွေဖြစ်သွားခဲ့တဲ့ဒါဖာဂိုမာနဲ့စရီဘရနီကာရီအထိလိမ်မန်းဆန်ရာစော်ကားမှုတွေဖြစ်ပေါ်ခဲ့တာပါဒါဆိုဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတာကိုလည်းဝန်ကြီးကယ်ရီကမေးခွန်းထုတ်ပါတယ်အမျိုးသားရောအမျိုးသမီးအပေါ်မှာပါလိမ်မန်းဆန်ရာအကြမ်းဖက်စော်ကားမှုတွေကိုလုံးဝလက်ခံမှာမဟုတ်တဲ့အကြောင်းပြည်မှုကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူဖို့တိုင်းပြည်အသီးသီးကအာမခံကြဖို့လိုအပ်ကြောင်းစော်ကားခံရတဲ့သူတွေရဲ့ဂုဏ်သိက္ခာပြန်လည်ရရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်ဒါပြင်ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအမျိုးသမီးတွေပါဝင်ဖို့အတွက်လည်းလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အကယ်၍စစ်ပွဲတွေဖြစ်ပွားနေတဲ့နေရာတွေမှာလိမ်မိုင်းဆန်ရအကြမ်းဖက်မှုတွေပပျက်အောင်လှုပ်ဆောင်နိုင်မလားလို့မေးခွန်းထုတ်လိုက်ရင်တော့ရနိုင်တယ်လို့ပဲပြတ်ပြတ်သားသားဖြေကြားရမှာဖြစ်တဲ့အကြောင်းနဲ့အဲ့ဒီရင်မှန်းချက်ပြေဝအောင်လှုပ်ဆောင်ဖို့ရနိုင်တဲ့အကြောင်းလဲဝန်ကြီးကယ်ရီကထပ်လောင်းပြောကြပါတယ်။လိမ်မိုင်းဆန်ရစော်ကားခံရမှုကိုစန့်ကျင်သူအမျိုးသားအမျိုးသမီးကလေးလူကြီးအလုံးကတူညီစွာလက်တွဲရတည်ကြရမှာဖြစ်ပြီးညီလာခံကိုလာတက်နေကြသူအားလုံးကလည်းဒီကနေပြန်သွားရင်လိမ်မိုင်းဆန်ရအကြမ်းဖက်စော်ကားမှုအဆုံးသတ်ရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဝန်ကြီးကယ်ရီကတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြီးပါပြီ
။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာရေးခြင်းနဲ့မေတ္တာတေးလက်ဆောင်ပါခြင်းနဲ့ရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင် VOA ကိုလည်းစာရေးသားနိုင်ကြပါတယ်ဒီ VOA မြန်မာပိုင်းရဲ့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရရှင်ခုတော့သတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြမှာပါရှင
်ဂါဇာကမ်းမြောင်ဒေသပေါ်အစ္စရေးကလေကြောင်းတိုက်ခိုက်မှုပေါင်းဒါဇင်နဲ့ချင်းအင်္ဂါနေတုန်းကလှုပ်ခဲ့ပါတယ်အစ္စရေးတို့ဘက်ကပါလက်စတိုင်းတို့ကရော့ကက်ဒုံးလက်နက်တွေနဲ့ပစ်ခတ်နေတာကိုတားဆီးဖို့အတွက်မြေပြင်တိုက်ခိုက်မှုတွေလှုပ်ဖို့ပြင်ဆင်နေချိန်မှာပဲအခုလိုမျိုးလေကြောင်းတိုက်ခိုက်မှုတွေကိုလှုပ်ခဲ့တာပါတခါတရုတ်နဲ့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကြားနှစ်ဆင်ဆွေးနွေးပွဲအတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာရောက်ရှိနေပါတယ်တရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့ပြောလို့ရပါတယ်။တခါဘရာဇီးလ်မှာအင်္ဂါနေ့တုန်းကကျင်းပသွားတဲ့ကမ္ဘာဖလားဆီမီဖိုင်နယ်မှာဂျာမနီအသင်းကအင်ရှင်ဘရာဇီးလ်အသင်းကို 5-2 နဲ့နိုင်ပြီးတော့ဘောလုံးပွဲတက်သွားပါတယ်။နှစ်ပေါင်း80အတွင်းဘရာဇီးလ်အသင်းအနေနဲ့ပထမဆုံးအကြိမ် 5-2 အသွင်းခံခဲ့ရတာဖြစ်တယ်လို့ဂျာမနီသွင်းခဲ့တဲ့ဂိုးအရေအတွက်ဟာကမ္ဘာဖလားဆီမီဖိုင်နယ်ပွဲသမိုင်းစဉ်မှာအများဆုံးဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာ Netherlands နဲ့ Argentina အသင်းတို့ semi final ပွဲကံကြမှာဖြစ်ပြီးတော့အဲ့ဒီပွဲမှာနိုင်တဲ့အသင်းနဲ့ Germany တို့ final မှာတွေ့ကြမှာဖြစ်ပါတယ်။ဒီ Germany အသင်းကတိုက်စစ်မှု closer ဟာကမ္ဘာဖလားပွဲမှာဂိုးအများဆုံးသွင်းနိုင်တဲ့သူအဖြစ်နဲ့လဲစံချိန်တင်လိုက်ပါတယ်။ Chadar Rene ကဒီ Brazil နဲ့ကစားတဲ့ semi final မှာဒုတိယမြောက်ဂိုးကို closer ကသွင်းလိုက်တဲ့အတွက်ကမ္ဘာဖလားဘောလုံးပွဲတွေမှာစုစုပေါင်းသွင်းတဲ့ဂိုးပေါင်း16ဂိုးနဲ့ကမ္ဘာဖလားစံချိန်တင်လိုက်တာဖြစ်ပါတယ်။အရင်တုန်းကတော့ဒီကမ္ဘာဖလားဂိုးအများဆုံးစံချိန်ကိုဘရာဇီးလ်တိုက်စစ်မှုဟာရိုနယ်ဒိုက15ဂိုးနဲ့စံချိန်တင်ထားခဲ့တာပါအသက်36နှစ်ရှိပြီဖြစ်တဲ့ကလိုဆာဟာအခုဘရာဇီးလ်ကပွဲတွေအပါအဝင်ကမ္ဘာဖလားဘောလုံးပွဲတွေကို၄ချိန်မြောက်ပါဝင်ကစားနိုင်တဲ့တဦးတည်းသောကစားသမားလည်းဖြစ်ပါတယ်ဒီ Golden Boot ကိုရထားမှုတဲ့ကလိုဆာဟာဂျာမနီအသင်းနဲ့နိုင်ငံတကာပွဲပေါင်း136ပွဲကစားထားပြီးတော့အခုအထိစုစုပေါင်းဂိုးပေါင်း82ဂိုးသွင်းပေးထားပါတယ်ရှင်
ကမ္ဘာသတင်းအချင်းချက်ကိုမဆုမျက်မွန်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဥဆန်မိုးဝေပါရှင်အင်ဂျင်နီယာကတော့ကာစတာလင်ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOE မြန်မာပိုင်းကိုနားဆင်နေအတွက်လည်းအထူးကျေးဇူးတင်ပါတယ်သောရရှင်နေအတွက်မင်္ဂလာနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.